America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်နိုဝင်ဘာလ30ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25နဲ့25ဒုကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။တောက်ကြညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမှုပါရှင်။
ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အာဂျင်တီးနားနိုင်ငံက G20 ထိပ်သီးဆွေးဝါးတက်ဖို့ထွက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာစိတ်မချမသာဖြစ်နေတဲ့အကြောင်းသမ္မတနဲ့အတူလိုက်သွားတဲ့သတင်းတော်တွေကပြောပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးတုံးနဲ့တိရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ယူဆနေတဲ့ချက်တွေတွေ့ရတဲ့အကြောင်းဝါရှင်တန်ခြေစိုက်ဥပဒေကျူးဆောင်ဖွဲ့တခုကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့တူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေကင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့စစ်တွေမျိုးကတက်ကြွပြေဒုက္ခတဲ့စခန်းမှာနေထိုင်ကြရသူတွေဟာသူတို့ရဲ့ငွေမူလဘဝကိုပြန်သွားဖို့မျှော်လင့်ချက်ကမေ့မေ့နေဆဲဖြစ်ပါတယ်။အဓိကသူတို့ဘာတွေကိုလိုလားပါသလဲ
။အဲသုံးနှစ်ကလေးကိုခုံးနေပြီ။အဲ့ဒီကလေးကိုပြောလို့မပြောဘူး။ကျမတို့နေရမှာအမေကအပြင်းမသွားဘူးလား။ဒီမှာလေလို့လို့မရဘူး၊ဝါလို့လို့မရဘူး၊ကစားလို့လို့မရဘူး၊စားကြရလို့မရှိဘူး။မေလို့လုံးနေမယ်လေ။သူတို့ကလေးတို့စဉ်းစားနေတယ်။
ဒုက္ခသည်တွေကိုကိုယ်တိုင်သွားပြီးတော့မှမေးမြန်းခဲ့တဲ့ VOA ဝိုင်းတော်သားရဲ့သတင်းပေးပို့ချက်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်တရုတ်နိုင်ငံမှာတွေ့ဆုံနေတဲ့အစိုးရညီညာရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့တို့ရဲ့ဆွေးနွေးမှုကနေညီညာရေးကိုဘယ်လိုရှေ့ဆက်နိုင်မှာမလဲ။ထိုင်းမြန်မာနယ်စပ်မှာတော့မူရစေတဲ့သူတွေနဲ့ထိုင်းစစ်တပ်တို့ကြားပစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေပြီးတော့မူရမောင်ခိုတွေကိုအသေးဖမ်းမိတဲ့သတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညက်နေခင်းအတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမျက်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အချင်းရင်းနဲ့နိုင်ငံမှာကျင်းပမဲ့စစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20G20 ထိပ်သီးအစည်းအဝေးတက်ဖို့ထွက်ခွာသွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာစိတ်မကြည်မသာဖြစ်နေပြီးရုရှားနိုင်ငံကသူစီးပွားရေးကိစ္စရဲ့နှစ်ပတ်လို့ကိုဗန်ရှင်းနေအောင်မိုက်ကယ်ကိုဟင်ကကွန်ဂရက်စ်လွှတ်တော်ကိုလင်းညာထွက်ဆိုခဲ့ကြောင်းဝန်ခံခဲ့တဲ့ပေါ်စိတ်နှောက်ရှက်ဖြစ်နေတယ်လို့လည်းသမ္မတနဲ့အတူလိုက်သွားတဲ့သတင်းတောက်တွေကပြောပါရယ်ရှင်းနေကိုဟင်ကတော့မော်စကိုမြို့တော်မှာထရန့်တာဝါဆောက်လုပ်ဖို့ရုရှားနဲ့ဆွေးနွေးခဲ့တဲ့အချိန်ကာလကိုလွှတ်တော်ကိုယ်စားလှယ်နားလည်မှုလွှဲမအောင်ပြောခဲ့မိတဲ့အကြောင်းမနေ့တုန်းကပဲနယူးယောက်မြို့ကပြည်တော်စုတရားရုံးမှာထွက်ဆိုခဲ့တာပါ2016အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတလောင်းထရန့်ရဲ့စီယုံရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကရှင်းနေကိုရင်ကိုဆွဲချက်တင်ခဲ့တာလည်းဖြစ်ပါတယ်။မော်စကိုမြို့တော်မှာထရန့်တာဝါဆောက်လုပ်မဲ့အစီအစဉ်နဲ့ပတ်သက်လို့ရုရှားနဲ့ဆွေးနွေးမှုတွေဟာ2016ဇန်နဝါရီလတည်းမှာအဆုံးသတ်ခဲ့တဲ့အကြောင်းပြီးခဲ့တဲ့နှစ်ထဲထက်လွတ်တော်ထောက်လိုင်းရေးကော်မတီရှေ့မှာရှင်းနေကိုရင်ကထွက်ဆိုထားတာပါ။တကယ်တမ်းမှာတော့ Republican သမ္မတလောင်းဖြစ်ထရန့်ကိုရွေးချယ်လိုက်ပြီးနောက်ပိုင်းဇွန်လတည်းအထိဆွေးနွေးမှုတွေရှိနေတာဖြစ်ပါတယ်။ရုရှားဆိုရတာဝန်ရှိသူတွေနဲ့သူကိုယ်တိုင်ဆက်သွယ်ရှင်းနေတာတွေမော်စကိုမြို့တော်ကိုသမ္မတကိုယ်တိုင်သွားဖို့သူတခါမှမပြောခဲ့ဘူးဆိုတာတွေပါဝင်တခြားအသေးစိတ်ချက်လက်တွေနဲ့လွှတ်တော်ကိုလိမ့်လည်ထွက်ဆိုထားတာတွေကိုလည်းရှင်းနေကိုရင်ကဝန်ခံခဲ့တာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကိုထရန့်တာဝါကဒေါ်လာတန်း90ရန်အစင်းမြင့်ခံတခံပြီးရုရှားထက်တန်းလွှာတွေလာနေအောင်ဆွတ်ဆောင်မှုရုရှားကိုရင်ရဲ့ယင်းနေသူမိတ်ဆွေလက်ဖြစ်ထရန့်တဲ့အလွတ်လုပ်ပေးခဲ့ဘူးသူလည်းဖြစ်တဲ့ဖီလစ်စတန်နဲ့ဆွေးနွေးခဲ့တဲ့အကြောင်းလဲတရားစွဲအရာရှိတွေကရှောက်လဲချက်မှာဖော်ပြထားပါတယ်။
အာဂျင်တီးနားနိုင်ငံပွဲနဲ့ဆာရက်စ်မြို့တော်မှာဒီကနေ့စတင်တဲ့ G20 ထိပ်သီးဆွေးနွေးပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တီးခြားတွေ့ဆုံပွဲကိုသမ္မတထရမ့်ကဖျက်ခဲ့ပါတယ်။ပင်လယ်နဲ့ထဲကခါခ်ရေလက်ကြားမှာရုရှားတို့ဖမ်းဆီးခဲ့တဲ့ယူကရိန်းသင်္ဘောတွေကိုပြန်လွှတ်မပေးသေးတဲ့အတွက်သမ္မတပူတင်နဲ့ဆွေးနွေးပွဲဖျက်တယ်လို့သမ္မတထရမ့်က G20 ဆွေးနွေးပွဲသွားနေစဉ်မှာဒီ Twitter ပေါ်မှာကြေညာခဲ့တာပါ။ယူကရိန်းသင်္ဘောတွေသူတို့ပိုင်းနဲ့ထဲကိုတရားမဝင်ဝင်လာတာလို့ရုရှားတို့ကဆွဆွဲထားပါတယ်။သင်္ဘောတွေဖမ်းထားတဲ့ကိစ္စပေလည်သွားပြီဆိုရင်တော့ရုရှားသမ္မတနဲ့တွေ့ဆုံဆွေးနွေးဖို့ဖြစ်နိုင်ခြေရှိတယ်လို့သမ္မတထရမ့်ကဆိုပါတယ်။အမေရိကန်သမ္မတနဲ့ဆွေးနွေးပွဲပြတ်သွားတဲ့အတွက်သမ္မတပူတင်အနေနဲ့တခြားအထိပယ်ရှိတဲ့ဆွေးနွေးပွဲတွေအတွက်အချိန်ပိုရသွားမှာဖြစ်တယ်လို့ရုရှားသမ္မတပြောခွင့်ရသူကအစိုးရပိုင်းသတင်းဌာနကိုကြာသာရင်းနဲ့ညနေပိုင်းကပြောကြားခဲ့ပါတယ်။
မြောက်အမေရိကတိုင်းနိုင်ငံတွေကကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အသစ်တစ်ရပ်ကိုအမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကြားမကြခင်လက်မှတ်ရေးထိုးကြရမှာဖြစ်ပါတယ်။အာဂျင်တီးနားနိုင်ငံကစစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးမစခင်မှာပဲသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်၊ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့မက္ကဆီကိုသမ္မတအန်ရစ်ပန်နာနီယက်တိုတို့လက်မှတ်ရေးထိုးကြမှာပါ။အမေရိကန်၊မက္ကဆီကို၊ကနေဒါသဘောတူညီချက် USMCA လို့တရားဝင်ခေါ်တဲ့သဘောတူညီချက်အသက်ဝင်လာဖို့ကတော့သက်ဆိုင်ရာနိုင်ငံတွေကလွှတ်တော်တွေရဲ့အတည်ပြုချက်ရယူရမှာလည်းဖြစ်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်အရသုံးနိုင်ငံကြားကုန်သွယ်မှုပမာဏ နှစ်စဉ်1.2 trillion တိရှိလာမှာပါ။သဘောတူညီချက်တစ်သက်ဟာအရင်ကရှိခဲ့တဲ့မြောက်အတ္တလန္တိတ်လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် NAFTA ကိုအစားထိုးလိုက်တာလည်းဖြစ်ပါတယ်။ဒေါ်နယ်ထရန့်ကတော့ NAFTA သဘောတူညီချက်စတင်အသက်ဝင်တဲ့1994ခုနှစ်ကစလို့အမေရိကန်ကုန်ထုတ်လုပ်ငန်းတွေအလုတ်ကန်နေနဲ့အလုတ်ကန်နေဆုံးရှုံးခဲ့ရပြီးတမိုင်းမှာအစိုးဆုံးကုန်သွယ်ရေးစာချုပ်တစ်ခုဖြစ်နေလဲဒေါ်နယ်ရွေးကောက်ပွဲမဲဆွယ်စင်မှာအပြင်းထန်ဝေဖန်ခဲ့တာပါ။ဒီနေ့စာမိုင်းမှာစာချုပ်တစ်ချုပ်ဖို့သဘောတူညီချက်ရရှိတဲ့အချိန်မှာလဲတမိုင်းဝင်သဘောတူညီချက်ကြောင့်အမေရိကန်နဲ့မြောက်အမေရိကကိုငွေကြေးတွေအလုတ်ကန်တွေအလုံးရင်းနဲ့ဝင်လာမှာဖြစ်တဲ့အကြောင်းဒေါ်နယ်ထရန့်ကပြောဆိုထားပါတယ်
။ Washington Post သတင်းစာကြီးရဲ့သတင်းတောက်ဂျမောဟာရှိုဂျီအသက်ခံရတဲ့ကိစ္စကိုအာဂျင်တီးနားနိုင်ငံမှာဒီကနေ့စတင်တဲ့ G20 ထိပ်သီးစည်းဝေးပွဲမှာဆာဒီအရှေ့အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်နဲ့ဆွေးနွေးဖို့ရည်ရွယ်ထားတယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။သတင်းတော်တည်ဆုံးခဲ့ရတာနဲ့ပတ်သက်လို့ပွင့်လင်းမြင်သားမှုရှိရှိစုံစမ်းမှုနဲ့တာဝန်ရှိသူတွေကိုအရေးယူတာကိုဗြိတိန်အစိုးရကမြင်လို့တယ်လို့ဘွဲနိုဆဲရစ်မြို့ကိုအသွာလေးမြန်ပေါ်မှာဝန်ကြီးချုပ်ထရီဆာမီကပြောကြားခဲ့တာပါဝန်ကြီးချုပ်မီနဲ့အင်ရှစ်မင်းသားဘင်ဆာမန်တို့နှစ်ဦးတီးကြဆွေးနွေးမလားဆိုတာကိုဝန်ကြီးချုပ်ယုံသတင်းရက်ကွက်ကတရားဝင်အတည်မပြုပေမဲ့ဝန်ကြီးချုပ်နဲ့အင်ရှစ်မင်းသားတို့တွေ့ဆုံကြဖို့ရှိတယ်လို့ယူဆနိုင်ကြောင်းပြောတာကိုတော့ Guardian သတင်းစာကြီးထဲမှာဖော်ပြထားပါတယ်တူရကီနိုင်ငံအစ္စတန်ဘူလ်မြို့ကဆာဒီအာရေဗျကောင်စစ်ဝင်ရုံးတဲ့မှာသတင်းတော်ဟာရှိုဂျီပြီးခဲ့တဲ့လကအသက်ခံခဲ့ရတာပါဒီတပ်ဖြတ်မှုကိုအင်ရှစ်မင်းသားအမိန်ပေးတာဆိုတဲ့ဆွဆွဲချက်တွေကိုဆာဒီအာရေဗျကညှင်းဆန်ပြီးတော့ကောက်ချက်တဲ့ထောက်လှမ်းရေးတွေရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်ထားပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတဲ့အထိရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ယူဆနိုင်တဲ့အချက်လက်တွေတွေ့ရှိခဲ့ရကြောင်းဝါရှင်တန်ခြေဆိုင်လူ့ခွင့်ရေးဆိုင်ရာဥပဒေကြိုးဆောင်အဖွဲ့ကပြောဆိုလိုက်ပါတယ်မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုနဲ့လူမျိုးတုံးတဲ့အထိဖြစ်နေတယ်လို့တုံ့တက်နိုင်စရာအကြောင်းရင်းတွေတွေ့ရှိရတဲ့အကြောင်းဒုက္ခသည်တွေကိုမေးမြန်းစုံစမ်းဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတာဝန်ပေးထားတဲ့နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ PILPG ရဲ့တင်းလာနေမှာထုတ်ပြန်မဲ့အစီရင်ခံစာမှာဖော်ပြထားတာပါဒီဖွဲ့ရဲ့လေးလာစုံစမ်းမှုတွေအပေါ်အခြေခံပြီးစတင်မာလာလဲတုန်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအစီရင်ခံစာထုတ်ပြန်ခဲ့ရမှာတော့ရင်းညာတွေကိုအစုလိုက်ပြုံးလဲတပ်ဖြတ်မှုတွေအုပ်စုလိုက်အာမပြုချင်းမှုတွေနဲ့တခြားရက်စက်တဲ့လုပ်ရက်တွေကိုမြန်မာစစ်တပ်ကအကွက်ချက်ချကျူးလွန်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်အမေရိကန်လွှတ်တော်ကိုယ်စားတချို့ကလည်းရင်းညာတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့အကြောင်းပြောနေကြပေမဲ့အမေရိကန်ဆိုရကတော့လူမျိုးစုလိုက်ရှင်းလင်းမှုဖြစ်နေတာတရားဝင်တုံ့နှုံပြောဆိုထားပါလူမျိုးတုံးတပ်ဖြတ်မှုမြောက်ကြောင်းအမေရိကန်ဆိုရကတရားဝင်သတ်မှတ်လိုက်မယ်ဆိုရင်တော့နောက်ဆက်တွဲအရေးယူဖို့တွေလည်းလိုအပ်လာနိုင်ပါတယ် PILPG ဖွဲ့ရဲ့အစိုးရခန်းစားကိုဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တထောင်ချုံကိုမေးမြန်းပြုစုထားပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့အချက်လက်စုဆောင်းဖို့ရည်ရွယ်တာဖြစ်တဲ့အကြောင်းပြောဆိုထားတာပါပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညိုရေးကိစ္စကံတွေကိုစီးနင်းတက်ခိုက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေရှင်းလင်းရမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝဝကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေးရကတော့နိုင်ငံတကာကဆွဆွဲနေတဲ့အစဉ်အထိလူခွင့်ရေးချုပ်ဖောက်မှုတွေမရှိတဲ့အကြောင်းညှင်းဆန်ထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကနေမလေးရှားနိုင်ငံတဲကိုဆက်လီနဲ့သွားဖို့ကြိုးစားတဲ့ရိုဟင်ဂျာ10ယောက်ကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။နတ်မြဝမှာရှိတဲ့ရှာပူရာတင်မော့စိတ်မှာအမျိုးသမီးငယ်6ယောက်နဲ့အမျိုးသား4ယောက်ကို RB အထူးရဲတပ်ဖွဲ့ကကြာသပတေးနေ့ညကဆက်လီပေါ်မတက်ခင်ဖမ်းမိခဲ့တာဖြစ်ပါတယ်။အမျိုးသမီးငယ်တွေရဲ့အသက်တွေက22နှစ်တောင်မပြည့်ကြသေးပဲမလေးရှားမှာငွေကြေးတတ်နိုင်တဲ့အမျိုးသားတွေနဲ့လက်ထပ်နိုင်တယ်ဆိုပြီးတော့ဖျားယောင်းခံရတာဖြစ်တယ်လို့ RB ရဲတပ်ဖွဲ့အကြီးအကဲမာဟီဒီဟာဆန်ရဲ့အပြောကို AFP သတင်းမှရေးသားထားပါတယ်။မလေးရှားကိုသွားနိုင်ဖို့အမျိုးသမီးတွေကတယောက်ကိုဒေါ်လာ100အမျိုးသားတယောက်ကိုဒေါ်လာ250နီးပါးပေးရပြီးတော့ထိုင်းရေပိုင်နဲ့ကိုဖြတ်သွားတာနဲ့နောက်ထပ်ဒေါ်လာ2500စီပေးရမှာဖြစ်တယ်လို့သူကပြောပါတယ်။လူကုန်ကူးသူဘင်္ဂလားဒေ့ရှ်လူမျိုးတယောက်ကိုလည်းဖမ်းမိထားပါတယ်။မလေးရှားကိုသွားဖို့ကြိုးစားသူ10ယောက်ထဲက2ယောက်ကမြန်မာနိုင်ငံကနေပြီးတော့2000ပြည့်နှစ်နဲ့2000ခုနှစ်ထဲကဘင်္ဂလားဒေ့ရှ်မှာရောက်နေကြသူတွေဖြစ်ပြီးတော့ကျန်တဲ့သူတွေကတော့2018ခုနှစ်နောက်ပိုင်းအလုံးအင်းနဲ့ရောက်လာကြသူတွေကဖြစ်တယ်လို့ရဲတပ်ဖွဲ့ကပြော ောပါရယ်ရာသီဥတုကောင်းမွန်တာယာလာရာနဲ့အတူမလေးရှားဘက်ကိုတရားမဝင်သွားဖို့ကြိုးစားသူတွေပို့ပြီးတော့များလာနေပါရယ်အခုနိုဗင်ဘာလဇန်ပိုင်းကလည်းရိုဟင်ဂျာ33ယောက်ပါတဲ့ဆက်လီတစ်စီးကိုဘင်္ဂလားပင်လယ်အော်ရင်မှဒီဘင်္ဂလားဒေ့ရှ်ကန်ယူရန်ဆောင်တပ်ကကြားဖြတ်ဖမ်းဆီးခဲ့ပါရယ်မြန်မာနိုင်ငံဘက်မှလည်းစစ်တွေမြို့ဒုက္ခသည်စခန်းတွေကနေဆက်လီနဲ့မလေးရှားကိုသွားဖို့ကြိုးစားတဲ့မွတ်စလင်တွေကိုအခုလာရဲမှနှစ်ကြိမ်ဖမ်းမိခဲ့ပါရယ်
စစ်နဲ့တင်ပေါ်မှုတွေပါဝင်ရှေ့ 11 ဒီဇင်ဘာအီရန်နိုင်ငံရဲ့မယိုးသားတဲ့လုပ်ရက်တွေပေါ်နိုင်ငံတကာကတုံ့ပြန်ရေးယူဖို့အမေရိကန်ကတိုက်တွန်းလိုက်ပြီးပြက်ကွက်ခဲ့မယ်ဆိုရင်ဒေသတွင်းမှာမတည်ငြိမ်မှုတွေနဲ့ပြစ်ခတ်တွေကျင်းပနိုင်တဲ့အကြောင်းလဲသတိပေးလိုက်ပါတယ်။မစ်ဆိုင်းဒုံးတွေ၊ရော့ကက်တုံးတွေ၊ဒရုန်းယာဉ်တွေပါဝင်အီရန်နိုင်ငံကလက်နက်တွေကိုသူအားပေးနေတဲ့အဖွဲ့အစည်းတွေထံကရောပင်လယ်ထဲမှာပါသိမ်းဆည်းရမှုမှုတွေရှိနေတဲ့အကြောင်းလဲအီရန်နိုင်ငံဆိုင်ရာအမေရိကန်ထူးခိုးဆဲ Brian Hooker မနေ့တုန်းကပဲပြောဆိုလိုက်တာပါ။လနဲ့တဲ့တွေရှာဖွေတွေ့ရှိမှုတွေဟာဒေသတွင်းမှာအီရန်ရဲ့အဖြတ်မှောက်လုပ်ရတဲ့ကိုတတိပြရောက်တဲ့အကြောင်းလဲယမန်နိုင်ငံကဟူတီတပုံတွေထံပေးပို့ဖို့ကြိုးစားစဉ်ဒီနေ့စမ်းပိုင်းမှာတော့ကဂျားပြတ်ဖမ်းဆီးမိခဲ့တဲ့အီရန်နိုင်ငံလို့မြေပြင်ကဝေဟင်ဖြစ်ဆာယက်2စီမစ်ဆိုင်းဒုံးတစ်စင်းကိုဖျက်တာရင်အမေရိကန်ထုတ်ကိုယ်ဆဲကဒိန်းနောက်တွေကိုပြောဆိုတော့ပါတယ်။ထိခိုက်ဒေချင်နေစွမ်းကြီးမားတဲ့လနဲ့တွေကိုဒေသတွင်းပုံမှုပြက်နှံ့အောင်အီရန်နိုင်ငံကလုပ်နေပြီးမစ်ဆိုင်းဒုံးတစ်စင်းပစ်လိုက်တာနဲ့ဒေသတွင်းမှာပြစ်ခတ်တွေဖြစ်နိုင်တဲ့အန္တရာယ်ရှိနေတဲ့အကြောင်းလဲအထုတ်ကိုယ်ဆဲကသတိပေးပြောဆိုတော့ပါတယ်။
တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားကမီးရထားလမ်းတွေကိုပြန်ဆက်နိုင်ဖို့အတွက်တောင်ကိုရီးယားမီးရထားတစ်စီးဟာမြောက်ကိုရီးယားနိုင်ငံတဲကိုခုံမောင်းသွားပါတယ်။ကိုရီးယားစစ်ပွဲတွေကပြတ်တောက်သွားတဲ့ရထားလမ်းကိုပြန်ဆက်နိုင်ဖို့နှစ်နိုင်ငံပူးပေါင်းပြီးတော့တစ်ဖက်စီကတာဝန်ရှိသူ30လောက်က18ရက်ကြာကွင်းစင်တိုင်းတာကြမှာဖြစ်ပါတယ်။တက်ဆိုင်တဲ့နိုင်ငံတွေကြားအနီးကပ်တိုင်းပင်ဆွေးနွေးပြီးတော့နိုင်ငံတကာထောက်ခံမှုနဲ့ရထားလမ်းတွေပြန်ဖွင့်နိုင်အောင်ဆောင်ရွက်သွားမှာဖြစ်တယ်လို့နှစ်နိုင်ငံနယ်စပ်နာကဒိုရာဆန်ဘူရာမှာဒီကနေ့ပြုလုပ်တဲ့အခမ်းအနားအတွင်းမှာတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးချုံမြုံကျွန်းကပြောကြားခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားအပေါ်အမေရိကန်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေမဖယ်ရှားပေးရင်တောင်မြောက်ကိုရီးယားကြားမီးရထားလမ်းပြန်ဆက်တဲ့စီမံကိန်းကိုရှေ့တိုးနိုင်မှာမဟုတ်ပါဘူး။တောင်တဲမြောက်ကိုရီးယားနှစ်နိုင်ငံကြားမှာအခြေခံအဆောက်အအုံဆိုင်ရာစီမံကိန်းတွေအကောင့်ထဲပေါ်နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကတော့အရေးယူမှုတွေကိုပြီးခဲ့တဲ့တစ်ပတ်ထဲကဒီချင်းချက်နဲ့ short pop ပေးခဲ့ပါတယ်။
တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုရင်းဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့ကတက်ကယ်ပြင်ဒုက္ခသည်စခန်းထဲမှာနေထိုင်နေကြရသူတွေဟာသူတို့ရဲ့ငကိုမူလဘဝအခြေအနေကိုပြန်သွားခွင့်ရဖို့ကမျှော်လင့်ချက်မှေးမိန်နေကြပါတယ်။သူတို့အဓိကမျှော်လင့်လိုလားနေတာကတော့နှစ်ပေါင်းများစွာသူတို့နေထိုင်လုပ်ကင်ခဲ့တဲ့မြို့ပေါ်ကမူလနေရာတွေစီကိုပြန်သွားပြီးတော့လွတ်လွတ်လပ်လပ်သွားလာနေထိုင်အသက်မွေးဝမ်းကြောင်းခွင့်ရဖို့ပါဒီအကြောင်းတက်ကယ်ပြင်စခန်းမှာကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းကပြောပြပေးပါမှာ
တက်ကယ်ပြင်စခန်းမှာလက်ရှိနေထိုင်နေကြရသူတွေဟာစစ်တွေမြို့ပေါ်ကနာဇီရပ်ကွက်အပါအဝင်တခြားရပ်ကွက်တွေမှာနှစ်ပေါင်းများစွာနေထိုင်ခဲ့ကြသူတွေဖြစ်ပြီးတချို့ဆိုရင်မွေးဖွားခြင်းကလေးကနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်။2012ခုနှစ်ဇွန်လ10ရက်နေ့ကမောင်းတော့မှာစားခဲ့တဲ့နှစ်ဖက်အကြားရုံရင်းဆန်ခတ်ပြိပခအခြေအနေတွေဇွန်လ9ရက်နေ့မှာစစ်တွေမြို့ကိုကူးဆက်လာပြီးနေအိမ်တွေမီးလောင်သွားတဲ့သူတွေကိုမြို့နယ်ဝေးတဲ့နေရာတွေမှာအာဏာပိုင်တွေကစခန်းတွေဖွင့်ပြီးတော့ရွှေ့ပြောင်းထားခဲ့ရာကနေအခုချိန်ထိအဲ့ဒီစခန်းတွေထဲမှာပဲဆက်နေနေကြရတာပါ။သူတို့ဒီစခန်းထဲဘယ်လိုရောက်လာကြလဲဆိုတော့ဒုက္ခသည်တဦးဖြစ်တဲ့အသက်52နှစ်အရွယ်ကလေး9ဦးမိခင်ဒေါ်မော်နိုရာဘေကွန်ကသူတက်တဲ့လောက်မြန်မာစကားနဲ့ VOA ကိုရှင်းပြပါတယ်
။ဘယ်လိုလဲရောက်ချတာဆိုရင်ဟိုအဲ့ဒီမှာဘာဘယ်လိုပြဿနာတက်တာမသိဘူး။သူတို့ပြဿနာမှာအဲ့ဒီမင်းလုံးလဲအင်းလည်းဗါလည်းမင်းလုံးလုံးသွားပြီးချောပြီးတော့လူကိုထဲတယ်။ချောပြီးတော့ပြန်လာတာ
။အိမ်တွေမီးရှို့ခံရတာကြောင့်ဒီကိုရောက်လာတာလို့သူကပြောတာပါ။ဒီစခန်းမှာအိမ်တောင်စု1000ပတ်ဝန်းကျင်စုစုပေါင်းလူဦးရေ9800နီးပါးရှိပြီးအဲ့ဒီအထက်မှာကလေးအရွယ်က1200ပတ်ဝန်းကျင်ရှိတယ်လို့တက်ကဲ့ပြင်စခန်းကော်မတီအဖွဲ့ခေါင်းဆောင်ဦးရွှေမောင်ကရှင်းပြပါတယ်။သူတို့အားလုံးကိုကမ္ဘာစံနှယ်ခါအဖွဲ့ WFP ကတစ်လတစ်ကြိမ်စံနှယ်ခါထောက်ပံ့ပေးနေပြီးတစ်လကိုမိသားစုအတွက်စံနှုတ်စီဘူးနဲ့54ဘူးပဲ9ဘူးချက်ပြုတ်တဲ့စီ1လီတာနဲ့စားက5ချက်သားကြော်ကြော်ပေးတယ်လို့ဦးရှိမောင်ကပြောပါတယ်။တချို့မိသားစုတွေမှာလူဦးရေတိုးလာတာကြောင့်လောင်းကားမှုမရှိဘူးဆိုတာကိုဦးရှိမောင်ကရောဒေါ်မော်နိုရာဘေကွန်ကပါပြောပါတယ်။က လေးတွေပညာသင်ယူဖို့အတွက်အစိုးရကယာယီကျောင်း2ကျောင်းစောက်ပေးထားပြီးအစိုးရမဟုတ်တဲ့အဖွဲ့တွေက4ကျောင်းစောက်ပေးထားပြီးတော့ကျန်းမာရေးဆောင်ရှောက်မှုကိုအစိုးရကလုပ်ပေးတယ်လို့လည်းပြောပါတယ်။ဒီမှာနေလာရတာ6နှစ်ခွဲနီးပါးကြာပြီဖြစ်တဲ့သူတို့ရဲ့အဓိကမျှော်လင့်ချက်ကိုဦးရွှေမောင်ကပြောပြပါတယ်
။အဓိကမျှော်လင့်ချက်ကကျွန်တော်တို့ဒီလွေးလက်သာတော်လာကွန်းရေးအေမူတူကျွန်တော်တို့ပထမနေခဲ့မူလနေရာရေးဒီနိုင်ငံသားကိုတောင်းဆိုတာဆိုအများကြီးအဲ့ဒါအများကြီးကျိုးလို့ကျွန်တော်တို့လူကြီးပါဆင်းလာတော့အဖွေးကြီးလည်းအမကန်တယ်မတော်ပြီးတော့မင်းမင်းချင်တာသူတို့ကပြောတယ
်ဦးရှိမောင်ပြောတဲ့အတိုင်းပဲဒေါ်မော်နူရာဘေကွန်ကလည်းပြောပြီးဖခင်မရှိတော့တဲ့သူကလေးတွေကမြို့ပေါ်မတော်ဘူးလားလို့မေးနေကြတဲ့အကြောင်းပြောပါတယ
်ခံစားရတယ်ကလေးတွေကငငယ်လေးကလေးတွေအဲ့ဒီဘန်လာတာသူနဲ့လဲနဲ့ကလေးတွေကဒီဘန်လာပြီးတော့အခုရှောင်းနေရှိပြီအဲသူနဲ့ကလေးကိုခုံးနေရှိပြီအဲ့ဒီကလေးကိုပြောလို့မပြောဘူးကျမတို့နေရာမှာအမေကအပြင်မသွားဘူးလားဒီမှာလေလို့လို့မရဘူးဟာလို့လို့မရဘူးခဇလို့လို့မရဘူးစားကြလို့မရှိဘူးမေလို့လုံးနေမယ်လေသူတို့ကလေးတို့စဉ်းစားနေတယ်မြေရဲမှာတက္ကမမသွားဘူးလား
2012ခုနှစ်ရုံးဝန်ဆောင်ကပတိပခါတွေကြောင့်မိုးစလင်ဦးရေတသိန်း2000လောက်ရောရခိုင်လူမျိုးတချို့ပါအိုးဝင်စွန့်ထွက်ပြေးရပြီး IDB စခန်းတွေမှာနေနေကြရတယ်လို့ကိုဖီအန်နန်ကော်မရှင်ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်DIDB စကမ်းတွေကိုပိတ်ပစ်ဖို့အတွက်မဟာဗျူဟာတရက်ကိုသက်ဆိုင်ရာလူအဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်ပြီးချမှတ်သွားတဲ့နယ်လူလည်းအကြံပေးထားပါတယ်။ဒီတက်ကက်ပြင်စကမ်းကိုပိတ်သိမ်းပြီးတခြားတင်တော်တဲ့နေရာမှာပြန်ပြီးနေရာချထားပေးဖို့စီစဉ်နေတဲ့အကြောင်းပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဒီနှစ်စမ်းပိုင်းမှာပြောထားမှုပါတယ်။ဒီလိုစကမ်းပိတ်သိမ်းမဲ့အစီအစဉ်နောက်ဆုံးအခြေအနေကိုသိရဖို့ဝန်ကြီးနဲ့ဒုဝန်ကြီးတို့ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းအဆက်အသွယ်မရသလိုတခြားဖြေကြားပေးနိုင်တဲ့တာဝန်ရှိသူတူဦးကိုဆက်သွယ်ဖို့လဲဒီသတင်းရေးချိန်ထိအခွင့်မရပါဘူး။စကမ်းတွင်နေထိုင်နေကြရသူတွေကရောသူတို့ရဲ့ငွေမူလဘဝစီပြန်သွားခွင့်ရဖို့ဘယ်လောက်မျှော်လင့်ထားကြပါသလဲ။စကမ်းကော်မတီအဖွဲ့ခေါင်းဆောင်ဦးရွှေမောင်ရဲ့ပြောစကားကစကမ်းတွင်လူတို့ရဲ့ခံစားချက်ကိုထင်ဟပုံရပါတယ်
။ပြောမယ်ဆိုကျွန်တော်တို့တော့မဖြစ်မနေလိုက်တော့ဖြစ်တယ်လို့မတည်ဘူး
။ကိုဖျော်နန်ကော်မရှင်ရဲ့အကြံပြုချက်ထဲမှာတော့IDB တွေကိုသူတို့မူလနေထိုင်နေတဲ့နေရာဒါမှမဟုတ်တခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုံတိတ်ခါနဲ့အညီပြောင်းရွှေ့နိုင်ရမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်ဒါအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးအဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDB တွေပြောင်းရွှေ့လိုတဲ့နေရာတွေကိုပြောင်းရွှေ့နိုင်ဖို့ဆောင်ရွက်ပေးရမယ်လို့လည်းအကြံပေးထားပါတယ်ခင်ဗျာ
ကိုကြောကြောသိမ်းပါရှင်ဆက်ပြီးတော့မြမညီညာရေးလုပ်ငန်းစဉ်မှာအပြစ်မရရသေးတဲ့မဟာမိတ်တွေပါဝင်နိုင်ရေးအစိုးရဘက်ကညှိနှိုင်းဆောင်ရွက်နေတဲ့သတင်းတပုတ်ကိုတင်ပြပေးချင်ပါတယ်အစိုးရရဲ့ညီညာရေးကော်မရှင်နဲ့ NCA အပြစ်ရစာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကတရုတ်နိုင်ငံမှာတွေ့ဆုံကြပြီးတော့ညီညာရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆွေးနွေးခဲ့ပေမဲ့လို့အခုအချိန်ထိကတော့ညှိနှိုင်းနေရဆဲရှိပါသေးတယ်တစ်ချိန်တည်းမှာပဲအစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရခိုင်ဒေသနဲ့ရှမ်းမြောက်ဒေသတွေမှာတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ငင်းချိုင်းကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ဖြစ်တဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့ MNDE ခေါ်ကိုကန့်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့အကြားနောက်ဆုံးတွေ့ဆုံခဲ့တာအခုဆိုရင်တလားပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဒီနောက်ဆုံးတွေ့ဆုံချိန်ကငင်းချိုင်းလုပ်ငန်းစဉ်မှာမြောက်ပိုင်းမဟာမိတ်၃ဖွဲ့ပါဝင်ရေးနဲ့ပတ်သက်ပြီးသဘောထားကြေညာချက်တစ်စောင်ထုတ်ပြန်ဖို့သဘောတူခဲ့ကြပါတယ်ဒီကြေညာချက်ထုတ်ပြန်ရေးဟာစကလုံးညီနိုင်နေစေဖြစ်ကြောင်းတအန်းတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကပြောပါတယ
်ဒီသဘောတူညီမှုအရဖို့နဲ့အပြစ်ဆူရပစ်ဆာတဲ့အမှန်ကနေဆွေးနွေးမှုဒီလိုကဲဆွေးနွေးမှုဒီလိုမှာဒီထုတ်ပြန်ချက်တစ်စောင်ထုတ်ဖို့ဆိုမှာအမှန်စကလုံးညီအအမှန်ကနေရက်သွားတာပေါ့နော်အခုလည်းကျွန်တော်ထမကြည့်ဆုံးနဲ့တွေ့ဆုံးနေရှိတော့အဲ့ဒီကြေညာချက်က
2016ခုနှစ်ဩဂုတ်လမှာဆွေးနွေးစဉ်ကအစိုးရကလက်နက်ကင်လမ်းစဉ်ကိုအပီးတိုင်ဆွတ်လွတ်ကြောင်းဖော်ပြဖို့တောင်းဆိုပြီးတိုင်းသာလက်နက်ကင်အဖွဲ့တွေဘက်ကလက်နက်ကင်ပြည်ပခါကိုအပီးတိုင်ခြုံငိမ့်လိုကြောင်းထုတ်ပြန်ဖို့ညှိနှိုင်းခဲ့ရမှာပြည်လည်းမှုမရခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့ဒီလိုညှိနှိုင်းနေစဉ်ကာလအတွင်းမှာတအန်းပလောင်အေအေနဲ့အစိုးရတက်အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်အစိုးရတက်မတော်နဲ့တအန်းတက်ဖွဲ့အကြားတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဗိုလ်မှူးတက်အိုက်ကျော်ကအခုလိုပြောပါတယ
်ဒီကဒီတက်ပွဲကမန္တလေးနယ်ဘက်ကဝင်းဖတ်ပြီးတော့ အနည်းငယ်ဖြစ်တယ်။ဒီကနိုင်ဘွတ်ကျော်တမန်ကြီးပါပေါ့။မင်းကတော့အဲ့တည်းနေရပဲဖြစ်တယ်။28ရက်နေရော28ရက်နေကတော့နံပါတ်မှာတနည်းဖြစ်တယ်အမှန်တုံးဆိုပြရတဲ့ဝင်းပါအနည်းတနည်းဖြစ်ဖြစ်တယ
်။ဒီတိုက်ပွဲတွေအတွင်းမှာတအန်းတက်ဖွဲ့ဘက်ကထိခိုက်ကြဆုံးတာမရှိကြောင်းနဲ့အစိုးရတက်ဘက်ကတော့အခြေအနေမသိရကြောင်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားနေချိန်မှာပဲရခိုင်ပြည်နယ်ဘက်မှာလည်းအေအေခေါ်ရခိုင်တပ်ဖွဲ့နဲ့အစိုးရတပ်အကြားတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းအေအေတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခါကပြောပါတယ
်တိုက်ပွဲကတော့ဒီမနေ့ကဒီ29ရက်နေ့မှာတိုက်ပွဲကဒီဘူးတိရောင်မြို့နယ်ထဲမှာဖြစ်တဲ့ကြအဲ့ဒီဘူးတိရောင်မြို့နယ်ရဲ့အထက်ပိုင်းဒီနဟန်းရွာနဲ့ဒီဝနေယုံကြားမှာအဲ့ဒီမှာတိုက်ပွဲကမနေ့7နာရီ၄၀ကနေစပြီးတော့ဖြစ်တာညနေ၅နာရီအထိဖြစ်တယ်ဗျဒီဗမာတပ်မတော်ဖက်ကနေကျွန်တော်တို့ဒီသခိုင်းတပ်မတော်ခြေကူးထားတဲ့ဒေသတွေကိုတော့သူတို့အင်အားအလုံးရင်းနဲ့နေပြီးတော့မှဒီထိုးစစ်ဆင်တာဗျတော်တော်အဲ့ဒီမှာတိုက်ပွဲကတော်တော်ပြင်းပြင်းထန်ထန်ဖြစ်တယ
်ဒီတိုက်ပွဲမှာအစိုးရတပ်မတော်ဘက်ကအထူးအခိုက်အကျဆုံးရှိသလိုအေအေဘက်မှာလည်းထိခိုက်ဒဏ်ရာရတာတွေရှိခဲ့ကြောင်းနဲ့နောက်ဆုံးဖြစ်တဲ့တိုက်ပွဲကတော့ဒီလ22ရက်နေ့ကဖြစ်ပွားခဲ့ကြောင်းပြောပါတယ်အစိုးရရဲ့ညီချင်းရင်းကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့ဟာအော်တိုဘာလကုံကတရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံဆွေးနွေးစဉ်နောက်တစ်ကြိမ်ထပ်မံဆွေးနွေးဖို့ကိုသဘောတူထားကြပါတယ်။ဒါပေမဲ့ဘယ်နေ့ဘယ်ချိန်မှာတွေ့ဆုံမယ်ဆိုတာကိုသတ်မှတ်ထားတာမရှိသလိုဒီအပိုင်းအထိလည်းကမ်းလှမ်းတာမျိုးမရှိသေးပါဘူး။လက်ရှိမြောက်ပိုင်းအဖွဲ့တွေနဲ့ညှိနှိုင်းနေတဲ့အခြေအနေကိုမေးမြန်းနိုင်ဖို့ညီချင်းရင်းကော်မရှင်ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တချိန်တည်းမှာတော့အစိုးရနဲ့အပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာပြည်ထောင်စုကခွဲမထွက်ရေးနဲ့တပ်မတော်တစ်ခုတည်းဖြစ်ရေးဆိုတဲ့ကိစ္စရပ်တွေကိုညှိနှိုင်းနေပြီးနောက်တစ်ချိန်ကျင်းပမဲ့21ရာစုပင်လုံအစည်းအဝေးဟာမူလသဘောတူထားတဲ့အတိုင်းဒီနှစ်အတွင်းမှာကျင်းပနိုင်ဖို့အလားအလာနှဲပါနေပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ဘက်မှာထိုင်းစစ်တပ်နဲ့မွေးဇေဝတဲဆောင်တဲ့လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်တဲ့သတင်းပေးပို့ချက်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့မနက်ဖြန်စနေညတည်းလေးလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုနားဆင်ကြရအောင်ပါရှင်။ဟုတ်ပါရှင်များရှင်။မြန်မာနိုင်ငံမှာရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေအပေါ်ဖြစ်နေမှုတွေဟာစစ်ဆေးရတွေလက်ထက်ကအခြေအနေကိုဥတီနေပြီလို့ဒီသတင်းဖက်ထဲထုတ်ပြန်လိုက်တဲ့အရပ်ဖက်လူခွေရေးဆိုင်ရာအစင်ကန်စာကဖော်ပြပါရယ်မြန်မာနိုင်ငံမှာအရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍလျော့ပါလာနေပါပြီလားဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရပ်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်အရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခမ်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စီခြင်းတလဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရက်လိုက်စီစဉ်ကကြိုဆိုပါရစေ။ဒီနေ့ပြန်စနေညတိုင်းရက်လိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်။အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာမိုးရေစေးတဲ့သူတွေနဲ့ထိုင်းစစ်တပ်ကြားပစ်ခတ်မှုဖြစ်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဆိုင်ကော့ချန်ကျေးရွာမှာတော့ထိုင်းစစ်တပ်နဲ့မိုးရေစေးဝါတဲဆောင်လာတဲ့လက်နက်ကိုင်အဖွဲ့တွေကြားမှာနိုဝင်ဘာလ29ရက်နေ့ကတိုက်ပွဲထပ်ဖြစ်ပါရတယ်။အဲ့ဒီနေ့ကဖြစ်တဲ့တိုက်ပွဲနဲ့ဆိုရင်တော့စုစုပေါင်းတိုက်ပွဲဖြစ်တာက5ချိန်ရှိသွားပြီလို့ချင်းရိုင်ခရိုင်စစ်ဒေသမှုကပြောပါရတယ်။တိုက်ပွဲတွေအတွင်းမှာမိုးရေလက်နက်ကိုင်တဦးကိုအသေးဖမ်းမိတယ်လို့စိတ်ကြွဆေးပြားပေါင်း3သိန်းခွဲကိုလည်းဖမ်းမိပါတယ်အကြောင်းပြေဆုံးကိုတော့ VOA ရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်နိုဝင်ဘာလ29ရက်နေ့ည7နာရီကျော်အချိန်မှာချင်းရိုင်ခရိုင်မဲဆိုင်မြို့ကော့ချမ်းကျေးရွာကပြောင်းကင်းထဲမှာတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားတဲ့နေရာဟာမြန်မာနယ်စပ်ကနေဆိုရင်မီတာ100လောက်ပဲဝေးပါတယ်မြန်မာဘက်ကမူရစေဝါအမြောက်အများကိုကော့ချမ်းရွာဘက်ကနေတယ်လာမယ်ဆိုပြီးသတင်းကြေညာထားတာကြောင့်အမှန်နဲ့နေကြဆောင်တက်ကကင်းပုံချပြီးစောင့်နေတဲ့အချိန်မှာပဲဝီအုပ်စုလက်နက်ကင်15ဦးခန့်ဟာကျောပိုးအိတ်ကိုစီနဲ့
ไทยเนี่ยมีเรื่องวินลาลาพิเศษจังเชียงรายขยายสิทธิตามูวิเชียรวงศ์สังอาโนเอมาลาต้องเสียในมาลูกเด็ดตระหนักเช่นนี้ไว้มาเปรียบสุดท้ายเลยยาบ้า300เมตรนะครับแล้วหลังจากนั้นนะครับก็มีร้อยมอสองนะครับของหน่วยเฉพาะกิจกรมฐานมาที่2นะครับก็สกัดกั้นและปราบปรามยาเสพติดที่บ้าน
ไทยเสด็จก็เสด็จไปด้วยยันต์ไข่ในเชียงมาพิฆาตมุริสับพิฆาตสุบีตระหนักเช่นนี้ไว้มาเปรียบสุดท้ายเลยเนี่ยเสด็จจะเปลี่ยนพิฆาตกิริยานาวมุ่ยเอาสุวรรณเปลี่ยนสุดท้ายกันจากเจ้าเนี่ยหน่วยมาลาต้องเสียในมาโรไทยเนี่ยจะต้องจักก้าแต่เปิดพิเดนียาโกเชียนเนี่ยข้ามมาแต่ส่วนนี้เนี่ยมีตาจะอุ่นเนี่ยกูต้องลงเจ้าอาวันจะเสียเสียจ้าเสียเปล่า ต้องได้อาต้องเทิดทาร์เลยทุกทีกูต้องเสียมีเกลือลูซูบาร์เลยเชียงรายขยายสิทธิตามมูวิเชียงวงสังอาร์โรเชียงรายขยายด้วยมามุ่ยเสวะในนี้เรื่องกูแสดงลงนี้ได้ด้วยมุ่ยเสวะแต่สาวนี้ได้แรงยาวนี้กูปองแสงเปลี่ยนไปด้วยแต่ลานี้จ้าเรื่องเลือดสูบาร์เลยคุ้มส่วนนี้ในเจ้าจีวันนี้นี่ตรงงานนี้เวลานี้จ้าเรื่องเจ้าเนี่ยอะไรเนี่ยอารมณ์กูไปสู้ทาร์บีคุยไปด้วยมาเว้ยมุ่ยไก่เนี่ยไทยเนี่ยจ้าจังจัดตัว อาจจะถ้าได้พิจารณาเรื่องพิพากษาจำเป็นสุดท้ายนั้นเวลานั้นสักคนนี้เนี่ยต้องใจเย็นๆมาเชื่อใจใครมาพามีเดใส่ใจสิ่งละลงอีกตั้งนิบาสีบีการละจำโบการอบพังเวทนี้นิบาจำโบสีบาร์เลยคุยไปด้วยท้ายสุดยอดตั้งเวชีดูเลยเย็บบอสีเวลโอเคบีใส่ใจสิ่งละมีอาจจะวิ่งอย่างนี้อาทิตย์ท้ายแนวไปติดตาตะคุลงอตัวละด้วยมุ่ยกินเส้นเนี่ยเนี่ยมีพี่เอาลูกสาวตัวมาเชื่อใจจำมัวละชั่งมาเขวาร์เลยเช่น
เมื่อมาถึงเป็นผู้เข้ารับเชื้อไปเช่นวิวการณ์อีกคู่ทุเรียนปีนี้เรดิโอเนี่ยในเกี่ยวกับซีซั่นพีบีจะมาเป็นวิวเอ็มยามาไปที่บีซีซั่นโอเนี่ยคนในงานในคนในเกี่ยวกับที่เอเชียเซฟเซเว่นจูรุการณ์ที่ใหญ่ทุเรียนปีเดียวดิโมครัตเอ็มยามาอัตันที่บีบีมาเลยแต่สิ่งพิเศษทุเรียนปีรามุสังมีอยู่ชูซานในจับบาร์เช่น
အခုဂျန်နေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လှည့်ကြေညာပေးပါမယ်ရှင်။မြောက်အမေရိကတိုင်းနိုင်ငံနေကြာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အတတရားကိုအမေရိကန်ကနေဒါနဲ့မက္ဆီကိုနိုင်ငံတို့ကြားမကြာခင်လက်မှတ်ရေးထိုးရကြားတော့မှာဖြစ်ပါတယ်။အချိန်ဒီနိုင်ငံကစမှုဖွံ့ဖြိုးတဲ့နိုင်ငံမောင်း၂၀ G20 အမေရိကန်မက္ဆီကိုကနေဒါသဘောတူညီချက်US MCA လို့တရားဝင်ခေါ်ရတဲ့သဘောတူညီချက်အသက်ဝင်လာဖို့ကတော့သက်ဆိုင်ရာနိုင်ငံတွေရဲ့လွှတ်တော်တွေကတီးပြူးချက်လေးရယူကြရမှာဖြစ်ပါတယ်။G20 ထက်သည့်အစည်းအဝေးအတွင်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရားတွေ့ဆုံမဲ့အစည်းအဝေးကိုသမ္မတထရန့်ကဖျက်ခဲ့ပါတယ်။ပြည်နယ်တစ်ထဲကကရေးလက်ချက်မှာရုရှားရဲ့ဖန်ဆီးခဲ့တဲ့ယူကရိန်းသမ္မတတွေပြန်လ ယူဆနိုင်တဲ့အချက်လက်တွေတွေ့ရတဲ့အကြောင်းဝါရှင်တန်ခြေဆိုင်လူခွင့်ရေးဆိုင်ရာဥပဒေကျိုးဆောင်ဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှု၈၀ရာဇဝတ်မှုနဲ့လူမျိုးတုံးတဲ့အထိဖြစ်နိုင်တယ်လို့သုံးသပ်နိုင်စရာအကြောင်းရင်းတွေတွေ့ရတဲ့အကြောင်းဒုက္ခသည်တွေကိုမေးမြန်းစုံစမ်းမှုအမေရိကန်နိုင်ငံရေးဝန်ကြီးဌာနကတာဝန်ပေးရထားတဲ့နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ PILPG ရဲ့တင်းလာနေထုတ်ပြန်မဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ဖွဲ့ရဲ့လေးလာစုံစမ်းမှုတွေပေါ်ခြေခံပြီးစတင်မာလာထဲမှာလည်းနိုင်ငံကြေးဝန်ကြီးဌာနကအစီရင်ခံစာထုတ်ပြန်ထားပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လီဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမြတ်မို့ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ Thomas Blunder ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေနောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနိုင်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ဗီဒီယိုရဲ့သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
် This program has come to you from the Voice of America, Washington. Thank you.